မြန်မာစစ်ကောင်စီပြောခွင့်ရကအောက်ခြေအုပ်ချုပ်ရေးအဖွဲ့တချို့မှာဖျဲသီးတွေရှိနေတယ်လို့ပြောအပြီးစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကတက်တွင်းညီညွတ်ရေးကိုအလေးထားပြောဆိုလာတာကတက်တွင်းမှာအက်ကွဲမှာစိုးရိမ်လာတာလို့စောင့်ကြည့်သူတချို့ကဆိုပါတယ်မလ29ရက်တမတော်နေ့မတိုင်ခင်3ရက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတုံးကအဲ့ဒီလိုပြောအပြီးတမတော်နေ့မှာလည်းဗိုလ်ချုပ်မှုကြီးမေအောင်လိုင်ကတပ်ဖြိုခွဲဖို့ပြည်တွင်းပြည်ပအင်အားစုတွေကလှုံ့ဆော်နေတာကြောင့်တပ်တွင်းမိသားစုတွေမှန်ကန်တဲ့အသိနဲ့ညီညွတ်ဖို့မှာကြားလိုက်ပါတယ်အပြင်မှာအစိမ်းရောင်ရှိပေမဲ့ရင်ထဲမှာ NLD ရောင်တန်းနေတဲ့ဒီမိုကရေစီအရေးကြိတ်ကြိုက်နေသူတွေများလာနေတယ်လို့တချို့သုံးသပ်သူတွေကပြောဆိုနေချိန်မှာတချို့ကလည်းတက်ပြိုခွဲတဲ့အထီးတော်ဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်။ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေချုံကပြီးခဲ့တဲ့လ24ရက်နေ့ဆန္ဒကျင်းပသတင်းစာရှင်းလင်းပွဲမှာလက်နက်ကိုင်အဖွဲ့တွေတဲနဲ့ပြည်ပရောင်လူငယ်တွေပြန်လာခြင်းဆက်သွယ်ဖို့မှာအောက်ခြေအဖွဲ့တချို့နဲ့ဖျားသီးရှိတာဆိုရင်အထက်အဖွဲ့တွေကိုဆက်သွယ်ဖို့အခုလိုပြောခဲ့ပါတယ
်။တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျားသီးတွေရှိတယ်။အဲဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းဘူး၊ဓာတ်ရိုက်ဆက်သွယ်ခြင်းတွေဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတွေတော့ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြောင့်ဝင်ရောက်လာနေတယ်ရှိပါတယ်။ခုနပြောတဲ့ဤလားအစစ်စစ်ကနေဆက်သွယ်ရင်ဆက်သွယ်မဆက်သွယ်ဘူးဆိုရင်ဓာတ်ရိုက်ဆက်သွယ်နိုင်နေတာဤလားနေရှိပါတယ်။အေးခုနပါတီထုတ်ပြန်ကြင်နာတာရှိတယ်။ဒီလေဝန်ကြီးဌာနမှာဓာတ်ရိုက်ဆက်နိုင်တဲ့ပုံတွေရှိတယ်။အဓိကရှိတဲ့တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်ဆက်နိုင်တဲ့ပုံတွေရှိတယ်။စိတ်ချရတဲ့နေရာလေးရှိပါတယ်။ညောင်ရရှိပါတယ်။
ဒီပေါ်ရန်ကုန်တိုက်ကြီးမြို့နယ်စေတမတ်14ကနေတရားနာတင်တာကိုဆက်ကျင်ပြီးစီဒီအန်လို့ထွက်လာခဲ့တဲ့ခွဲစိတ်ပါရဂူဘူဒီဒေါက်တာမင်းမောင်ကအခုလိုသုံးသပ်ပြပါတယ
်။ဘူဒူဆိုမင်းတွန်းဆိုနိုင်ကဒီလိုဖျဲသီးရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ခြင်းကတက်တွင်းမှာအကြောင်းတွေအယုံကြည်မရှိတဲ့သူတွေတက်ကိုပြန်ပြီးတော့အာခံတဲ့သူတွေရှိနေတယ်ဆိုတာကိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာလို့ကြာ။နော်လက်ရှိတက်တွင်းမှာဖျဲသီးတွေဘလောက်များလဲဆိုရင်တရင်တိုင်းလူလူဒါပြည်သူရင်ဝင်းလို့နော်ပြည်သူပန်းတိုင်တို့မှာဆက်သွယ်လာတဲ့သူတွေရှိနေတယ်။အခုဆိုရင်ဒီဒုတိယဗိုလ်မှူးကြီးအဆင့်ထိတောင်မကဘူးပြောနော်။နောက်ပိုင်းဆိုရင်ဒါရောက်လာနိုင်တဲ့အနေအထားရှိတယ်ပေါ့ဗျာ
။ဒါဖြင့်ဗိုလ်ချုပ်မှူးကြီးမေအောင်လိုက်ကလည်းအခု89နှစ်မြောက်တက်မတော်နေစေပြပွဲမှာတက်တွေးညီညွတ်ရေးအတွက်အခုလိုပြောခဲ့ပါတယ
်။ဒါဖြင့်စီလိုညီညွတ်မှုဟာအလွန်ရေးကြီးတယ်။ဒီဘကျူးကျော်သူတွေနဲ့ကိုကျိုးချာနိုင်ငံရေးသမားအများအင်အားစုတွေဟာဒုတံပရကိုပြုတ်ပွဲအောင်ဖြုတ်ပြည်ရင်းပြည်ပမှာနိလန်းပေါင်းစုံနဲ့လှုပ်ဆောင်နေကြတာဖြစ်တဲ့တွင်ကြီးကြီးခိုင်မာတဲ့တပ်ပင်းစီလုံးညီညွတ်ရေးအမြင့်ရှိနေဖို့လိုအပ်မှာဖြစ်တယ်။ဒါကြောင့်တပ်ပင်းစီလုံးညီညွတ်မှုကြီးတဲ့ခံမြဲစေဖို့အတွက်ချမှတ်ထားတဲ့စီပြည်တော်ကျင့်ဖို့အများတိုင်းဒီနည်းကြကြလိုက်နာဆောင်ရွက်သွားကြပြီးတပ်တော်သားများနဲ့မိသားစုတွေဟာမှန်ကန်တဲ့အသည့်အမြင်ယုံကြည်ချက်ခံယူချက်တူညီစွာနဲ့ရဲဘော်ရဲဘက်စိတ်ထားပြီးညီကိုမောင်နှမတပွဲမိသားစုတပွဲအပြန်အလှန်ဒေသအလေးထားမှုတွေနဲ့စီးပွားညီညွတ်စွာနေထိုင်သွားကြဖို့မှာကြလို့လေ
ဒီပေါ်မှာလဲဗိုလ်ကြီးဒေါက်တာမင်းမောင်ကအခုလိုဆက်သုံးသပ်ပါတယ
်ဗိုလ်ချုပ်မူကြီးမြောက်နိုင်ကတရားဝင်ဌာနကြီးမှာတက်တွင်းစီးလို့ညီညွတ်ကြပါလို့ပြောနေပြီးဆိုကြရတယ်ကျွန်တော်တို့တက်အတွင်းမှာစီးလို့ညီညွတ်မှုအကြောင်းကြီးဆင့်နေပြီးဆိုတာကိုချပြနေတာပဲကြကျွန်တော်တို့ဒီ PCDN ဖြည့်ပြီးနေနေရလဲတက်ထဲမှာလီလို့မရတော့ဘူးဆိုရင်လုံလောက်နေမျိုးဆွဲထုတ်ရတာပေါ့ဗျာအခုဆိုရင်ဒုတိယဗိုလ်မှူးကြီးစစ်နေတောင်ရောက်နေပြီပေါ့ချို့ရာဒီမှာဆိုပေါ့ဗျာကျွန်တော်တို့တိုင်းစစ်တာနာချုပ်တွေလို့နော်စစ်ရုံးတွေမှာတောင်မှပဲဘူကြီးတွေဘုံမှုတွေဘုံမှုကြီးတွေဘုံချုပ်တွေဒီထက်မကတဲ့နည်းနည်းတွေပါပြည်သူ့ဘက်ကိုပြိုးဝက်ရက်တည်နေတယ်ပေါ့ဗျာ
ဒါပေမဲ့တင်ကမဟာဗျူဟာလေးလာရေးဖွဲ့အမှုဆောင်ဒါရိုက်တာတက်ရရှိဟောင်းဒေါက်တာနေသိဦးကတော့တဦးချင်းကွဲလဲနိုင်ပေမဲ့တက်ပြိုကွဲမှာတော့မဟုတ်ဘူးလို့ဆိုပါတယ
်ဒါinstitution တိုင်းမှာကတော့ဟိုကျွန်တော်ကလူတွေဟာသူ့ရဲ့ဟိုခံယူချက်စိတ်ဓာတ်မျိုးကိုရှိကောင်းရှိနိုင်တယ်ပေါ့နော်ဒါကဟိုတက်မတော်မှာမဟုတ်ဘူးအစိုးရဝန်ကြီးဌာနတွေနော်တခြားဒီ level institution မှာလည်းဒီလိုပါပဲဟိုတရားမကျေပေါ်စိတ်ဓာတ်ကအနေနဲ့များကွာခြားမှုတွေရောရှိနေတယ်လို့ပေါ့နော်ဆိုတော့တက်မတော်ဆိုတဲ့ institution ဖြစ်လာဖို့ကြာကျွန်တော်တို့ကလူရဲ့သားဖြစ်အောင်တည်ဆောက်တာဖြစ်ပါတယ်ဆိုပေမဲ့လူချို့ဒီမှာကတော့တက်မတော်ရဲ့ဒါစီကဲမျိုးမလိုက်နာပဲတစ်ဖက်ဖြစ်သွားနေတာတွေလည်းရှိတယ်ဆိုတော့လက်တွေမှာလည်းတချို့တော်ဝင်ပြီးတော့မှတစ်ဆက်ပဲပြောင်းသွားတယ်ကျွန်တော်နိုင်ငံတော်ဝန်ထမ်းဆောင်ဖြစ်တဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်ညင်ရတယ်ပေါ့နော်ဒါပေမဲ့တက်လို့ဆိုတဲ့ institution ကတော့ပြုတ်ကွဲမှာမဟုတ်ဆိုတော့ကျွန်တော်လည်းဒါအထောက်အမှကျွန်တော်ပြောရပါ
တယ်ဒါပေမဲ့လည်းအခုလိုပြုတ်ကွဲလာမှာစိုးရိမ်နေတဲ့အတွက်စစ်ကောင်စီဒီကောင်ဆောင်ဒုဗိုလ်ချုပ်မူကြီးစိုးဝဲလည်းတောက်လျှောက်တက်တွေလှည့်ပြီးဆက်စည်းုံနေရတယ်လို့ဗိုလ်ကြီးဒေါက်တာမင်းမောင်ကထောက်ပြပါတယ
်ဒါဒီကအကြီးဆုံးကိုယ်တိုင်ကတက်လည်ပြီးတဲ့ခါကျတော့ဒီမဲကိုလိုအာဏာသိမ်းရတာပါအတတူစီလုံးမျိုးတော်ပါဆိုပြီးတော့ကသူလိုက်ပြီးတော့ပြောနေတယ်တရှင်းမှာဖြစ်နေတယ်ဒီသားစုတွေရဲ့အဓိကဒီခံစားချက်နဲ့ပေါ့နော်လက်တွေ့ဆက်ဆဲကြတယ်ကျွန်တော်ဒီကောင်ရင်းလေးကငှက်ပြူလူပဲကြာ ဆိုလွတ်လပ်မှုကလည်းမရှိတော့ဘူးဗျာအကြောက်ပြားရင်လည်းမွန်းကျန်နေကြတယ်တက်ပြင်းဖက်လိုက်ရင်ဆိုရင်လည်းပဲသူအပယ်ရုံနဲ့ဝင်လိုက်တယ်လို့ပေါ့ဗျာစိတ်မြေစီကိုရောက်သွားတယ်လို့ပဲကိုရောစိတ်ရောဒါမလုံးစုံတာတွေခံစားနေရတယ်ကြာတော့ပြည်သူတွေအကြည့်တန်ရတယ်အသာတို့တွေထောက်ထားစီတာပေါ့ဗျာတက်ကရောထွက်ဖို့တို့တွေဆက်သွင်းနေကြရတယ်လည်းပဲအယူရအောင်ဗျာအခုဆိုရင်တက်ပြင်းပြင်းစင်ကိုဖောက်ဆုံးနေနေစီတိုးလိုက်တဲ့အခါကျတော့တချို့ပြင်းပြင်းယူကန်ကြီးရဲဘော်အရာရှိတဲ့ထိနာကုန်နေကြဘုံကြီးတွေပို့ထုတ်တွေအခုဆိုရင်စစ်တပ်ရဲ့ဒုကောင်းဆောင်ကိုယ်တိုင်စီယုံပြီးတော့ငန်းကြီးရောက်တောဆုပ်စီယုံမှုတွေကိုသူကညီးဝင်နေပြီ
ဗျာ။ဒါပြင်တက်တွဲဖိနှိပ်အဖြစ်ပေးမှုများတာကြောင့် CDM မလုံရဲပဲကိုယ့်အကူတင်းချောင်ဇက်မြုံနေသူတွေနဲ့တာဝန်တိုင်းတကယ်မလုပ်သူတွေလည်းရှိလာနေတယ်လို့ဒေါက်တာမင်းမောင်ကဆက်ပြောပါတယ်။တကယ်တော့အရင်အာဏာသိမ်းတာတွေနဲ့မတူပဲအခုတက်နဲ့ပြည်သူလဲဆန္ဒကိုဆက်ရင်သိမ်းခဲ့တာကသတင်းဆက်သွယ်ရေးနည်းပညာကကြီးမှဖြစ်လာတာမို့အရင်လိုအလွယ်တကူသတင်းအမှောင်ချဆက်သွယ်ချက်နှိမ်နေရခတ်သွားပြီလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။